မနေ့ကမရောက်ဖို့ပေါ့ဘုရားမှာလူမြောက်ကြောင်းဘုလိုထက်သာဇာဥပဒနာကုသိုလ်ကြီးပွားများအထုဆဲမှာစိတ်ကံနဲ့မနေ့တိုင်းမလောက်ပေါ့ဒီပွားများအထုဆဲမှာသူလောက်အကျိုးများတဲ့သမထကုသိုလ်တို့စသည်ပေါ့ဥဒ္ဒရာကိုများစွာပျက်စီးစေနိုင်ပြီးတော့ကျောင်းရများတဲ့ကုသိုလ်လုပ်ငန်းတွေမှာကျောင်းရမဆိုင်သင့်ဘူးလို့ယေရှုရှင်မကြီးဆရာတော်ကြီးကမိန့်ကြားတော်ပါတယ်ဘုရားမအချိန်စီးလို့စကားပြတ်တော်ပါတယ်ဘာဖြစ်လို့ဒီလိုပြောရသလဲဆိုတော့အထောက်အထားတွေရှိပါတယ်အဲ့ဒီထောက်ထားတော့ဓမ္မပဒမှာလာတဲ့အတ္တတ္ထမထေရဲ့ဝဋ်ထုနဲ့ကြည့်တင်တယ်ကိုအကျိုးကိုသာကြည်ပါဆိုတဲ့ခေါင်းစဉ်နဲ့ပါလိပြထားတဲ့ဝဋ်ထုရှိပါတယ်အဲ့ဒါဒီနေ့အရှုပ်တင်ပြရှင်းလင်းပါမယ်ဘုရားမြတ်စွာပရိနိဗ္ဗာန်စံဃာနည်းမှာယဟန်တစ်ပါးကဒီလိုအကြံပြုပါတယ်သူချစီပါတယ်လေးလလွန်လို့ရှိရင်ဘုရားမြတ်စွာပရိနိဗ္ဗာန်စံတော်မယ်ငါမှလည်းပဲယဟန်ကိစ္စမပြီးသေးပါတော့ဘုရားရှိနေမှာတုံးမှာပဲတတော်တရားရှိနေတော့မှာပဲရဟနာဖြစ်အောင်အထုရလည်းကောင်းမှာပဲလို့ကြံစီပြီးတော့ဟောလိကိုအကျိုးအစ်စ်ဖြစ်တဲ့တရားလုံငန်းကသာသူအချိန်ပြည့်အထုနေပါလားအထုဒီပရိနိဗ္ဗာန်စံဃာကြီးကျတော့သံဃာကြီးအစီဝေးပေါ်လေအဲ့ဒီအစီဝေးတော့အစီဝေးကတော့မှသူမတက်ရောက်ပဲနေပါလေဒါကြောင့်သူကိုအတ္တတ္ထယဟံကိုယုတ်ကိုစီဝါကိုသာကျင့်သူလို့အဲ့ဒီအမိရလာပါတယ်တော့ဒီခါမှာဆိုလို့ရှိရင်တော့သူကိုတကူကောင်းဆန်သူလို့ပြောကောင်းပြောမလားမသိဘူးပေါ့လေအဲ့ဒီခါကတော့အရိယမဟုတ်သေးတဲ့ပုရုษီဟာအချို့ကမကျေနပ်လို့ဘုရားထံမှာသွားရောက်ပြီးတော့ရှောက်ထားပါတယ်မြတ်စွာဘုရားအတ္တတ္ထယဟန်ကတော့အရှင်ဘုရားကိုမကြည်ညိုပါမေတ္တာကရုဏာမရှိပါသူကအရှင်ဘုရားပြိဋ္ဌာန်မှာစာမိကိစ္စအတွက်တိုင်မီဆွေးနွေးတဲ့သံဃာအစည်းအဝေးသူလဲသံဃာအစည်းအဝေးတော်မှသူမတက်ပါမလာပါအလွန်စိတ်ကနေပါတယ်လို့တိုင်တန်းလျှောက်ထားကြပါတယ်ဒီခါမြတ်စွာဘုရားကအရိယဟံကိုခေါ်ပြီးတော့မင်းများတော်ယူမူပြီးတော့ပေါ့လေအမှန်တိုင်းရှင်လင်းပြရပါတယ်မြတ်စွာဘုရား။ကောင်းချီးပြုတော်မူပြီးတော့ဓာတုခေါ်တော်မူပြီးတော့ယဟန်တော်ကိုဆုံးမတော်မူပုံဓမ္မပဒမှာတော်တော်လေးကြည်ပြပြပြောထားပါတယ်။အဲဒါတော့အကျေမရှင်းနိုင်ပါဘူးလူရင်းလေးတော့ပါပဲ။အခုကာလဆိုရင်ဒီယဟန်ကိုလူမှုရေးနားမလည်ဘူး။စိတ်ကားတယ်မသိတတ်ဘူးဆိုတာပေါ့လေ။ဒီလိုပဲဝေဘာနဲ့ဝေဘာမှာပါပဲ။ဒါကလည်းမြတ်စွာဘုရားကတော့ကောင်းချီးပြုပါတယ်။သတ္တသတ္တစာရုကာရံကတဝဝိခွေယသမယိစီလီဟောအတိတေနအတ္တတ္ထေနဝိယဘဝိတုဝတ္တတိဆိုတာပါလေ နိုင်ဘိက္ခုယကန္တတိပပူရှင်တာမံပူရှင်တိဓမ္မနုဓမ္မပฏิပတ္တိယပါဏမံပူရှင်တိတသမအញ្ញေနအတ္တထအတ္တထသီစီနဝိတ္တပါနဲ့အဲ့လိုဆုံးမပေးပါလားသဘောကတော့မြတ်စွာဘုရားအကောင်းကြီးပြုပြီးတော့ရဟန်းတော်တဲ့ငါဘုရားပေါ်မှာမေတ္တာထားရတဲ့ပုဂ္ဂိုလ်ဟာအတ္တထမထေခဲ့သို့ဖြစ်ဖို့တင့်တယ်ဒါတတမတိဆံယူရမယ်ဆိုရင်ဆံပြထားရမယ်ပေါ့လေ။ညာတို့ပန်းစီမီပန်းစီမီပေါ့လေငါဖျားကိုပူဇော်လေပူဇော်လို့တဲ့ပုဂ္ဂိုလ်ကြီးကငါဖျားကိုပူဇော်တယ်တဲ့အဲ့ဒါတကယ်ပူဇော်ရမမီပါဘူးတဲ့သဘောတရားတရားလျော်တဲ့ပฏิပတ္တိတရားနဲ့သာငါဖျားကိုပူဇော်ရမည်တဲ့။ဒါကြောင့်အခြားခြားသောမြည်သည့်ပုဂ္ဂိုလ်မဆိုးဘောလို့ပုဂ္ဂိုလ်တိုင်းဟာအတ္တတထမထေနဲ့စံတူဘောလို့ဖြစ်အောင်ဖြစ်တဲ့ဆိုတဲ့အကြောင်းလည်းမကြပါဘူး။ဒီခါမှာမြတ်စွာဘုရားကလွယ်လွယ်ဆုံးဘုကလေးပြေးလိုက်ပါတယ်။လွယ်လွယ်နဲ့ပိုက်အောင်ဆိုပြီးတော့အတ္တတံပရတိနဘဟုနာပိနဟာပိအတ္တတမဘိညာယသကတပုစုသောစီယတဲ့။ဘောကတော့အတ္တတံပရတိနဘဟုနာပိနဟာပိကိုယ်ရုပ်ကိုကိုယ်စားကိုယ်စားကိုသူတော်ဘာရဲ့အကျိုးများစွာဖြစ်တော်လဲများစွာပြုတော်လဲပဲပြုခြင်းအပြင်လဲပဲမဆုံးရုပ်စီရမယောပါစီရအတ္တတမပညာယသကတပ္ပသောတိရကိုယ်ရုပ်ကိုစီဝါကိုကောင်းကောင်းနားလည်ပြီးတော့ကိုယ်ရုပ်ကိုစီးပွားမှာသာကျိုးပါအထုတ်တင်ပါတယ်တဲ့ဆိုဘုရားပြေးလိုက်ပါတယ်အတိဘေကတော့ဒီလောကီဘက်ကဆိုလို့ရှိရင်သူတော်ဘာအားဒေါ်လာတရားဆောင်ပေါ့လေအကျိုးကိုဆောင်ရပေးနိုင်စီကမူကိုယ်အကျိုးကကိုရကိုရကိုစီဝါပေါ့လေဒေါ်လာတဒေါ်လာတန်ငါဒေါ်လာတန်ပေါ့လေတန်တဲ့ဟာတွေကိုလည်းပဲမဆုံးဆုံးစီရတဲ့ဆောင်ရွက်ရတဲ့တရားဘက်ကဆိုလို့ရှိရင်သူတို့ဘာအရတ္တဖို့တိုင်အောင်အကျိုးများစီနိုင်ကမူကိုအကျိုးကိစ္စမှာသောတာပန်ဖြစ်စေနိုင်ုံမြ။ကိစ္စဟူသောလည်းပဲမရှုံးဆုံးမရှုံးဆုံးစေတယ်ဘူး။အပကြောင့်လည်းဆိုတော့သူတို့ရဲ့ကျိုးစီးပွားသူများရပါလိ။မိမိရအနေငယ်မြပဲချမ်းသာစေနိုင်တာပေါ့။နည်းနည်းလေးတော့မှမချမ်းသာစေနိုင်ဘူး။မိမိရဲ့ကျိုးကသာလေသေးငယ်ပြီမယ်လို့အရေးတွက်နေပြီမယ်လို့မိမိအားအထက်လျောက်ချမ်းသာစေနိုင်လို့ပါပဲ။ဒါကြောင့်မလို့ကိုယ်အကျိုးကိစ္စကိုတည်နာလည်ပြီးတော့ကိုယ်ကိစ္စဆိုတာကိုယ်ကိစ္စကိုသာမပြတ်အထုတ်တင်ပါတယ်လို့ဒီလိုဆိုလိုပါတယ်။ကိုယ်ကိစ္စရင်ဖြစ်ပြီမယ်လို့မြင့်မြတ်တဲ့ကိစ္စအများများများရတဲ့ကိစ္စမျိုးကိုအထုတ်နေစမှာအခုဆင်းရဲမှလွတ်မြောက်ကြောင်း ိမိရဲ့အကျိုးစီးပွားဖြစ်တဲ့အခုသတိပ္ပံဘာဝနာတရားမျိုးအားထုတ်နေစေမျိုးပေါ့လေ။အဲဒီကိစ္စကိုဖြတ်ပြီးတော့ယုံညံ့နဲ့အမြတ်နဲတဲ့ကိစ္စမျိုးကိုအမထုတ်ရဘူးလို့ဒီလိုဆိုလိုတာပေါ့။ဥပမာဖြင့်ဒီနေ့မှာဒေါ်လာ900ရတဲ့ပုဂ္ဂိုလ်ဟာပေါ့လေ။အဲဒီလုပ်ငန်းကိုဖြတ်ပြီးတော့ကိုယ်အတွက်ဒေါ်လာ100လောက်ရတဲ့လုပ်ငန်းကိုမလုပ်ရဘူး။လက်ရှိအများများများရတဲ့အလုပ်လောက်ခလောက်အားများများရတဲ့အလုပ်အဲ့ဒီလုပ်ကိုသာဦးစားပေးရတာကုသိုလ်တွေကဒါနကုသိုလ်သီလကုသိုလ်သမထဘာဝနာကုသိုလ်ဥပဒနာဘာဝနာကုသိုလ်ကုသိုလ်တွေအများကြီးရှိတယ်အဲ့ဒီတည်းကလောကီကုသိုလ်တွေထဲမှာဆိုလို့ရှိရင်ဥပဒနာဘာဝနာကုသိုလ်ဟာမရောက်ဖို့ဘောအစင်းမှာလွံ့ရောက်စီနိုင်တဲ့ထက်တန်းကြအကောင်းဆုံးကုသိုလ်ဖြစ်တယ်အဲဒီကုသိုလ်နေမညာမှာဆောင်ရည်နေတဲ့အခါမှာတန်တရားဝစီမှာလွံ့ရောက်နိုင်တော့တဲ့ဒီဆောင်ရည်တတိရှိတော်မို့လို့သူတို့ဆောင်ရည်တတိမရှိတဲ့ဒါနကုသိုလ်မျိုးဒါမျိုးမလုပ်ပါနဲ့သမထကုသိုလ်မျိုးဒါမျိုးမလုပ်ပါနဲ့ဒီလိုဆိုလိုပါတယ်ဓမ္မဒါကောကိစ္စပဲဖြစ်ပြီမလို့အဲ့တော့အမြန်မြန်ရရတဲ့ဟာကိုပယ်ပြီးတော့ဗောလေအမြန်နေနေရတဲ့ဟာကိုဦးစားပေးလိုက်တဲ့အတွက်အဲ့လိုဦးစားပေးသူဟာမိုက်မဲရရောက်ပါလေမတိချရရောက်ပါလေဒီမှာအဲ့ဒါမျိုးမလို့ရပါဘူးဒါကြောင့်အတ္တတ္ထနဟပိဆိုတဲ့မိမိအကျိုးစီးပွားကိုမဆုပ်ယုပ်စေရဆိုတဲ့ဘုရားရဲ့အဆိုမိတ်ကိုထင်ရှားအောင်ဆိုပြီးတော့အထက်ကဆရာကယဟန်ကြီးဒီတန်ခါကိစ္စတန်ခါမှာဖြစ်ပေါ်လာတဲ့ဇီတိတို့ကြောင်းဟောင်းတို့ပြိမုတ်ကိစ္စအစသည်ဒီလိုကိစ္စမျိုးပဲဖြစ်ဖြစ်ဘုရားစေဆရာဝတ်ဓမ္မစီရဝစသည်ပေါ်လေအဲ့ဒီဝမျိုးကိုပဲဖြစ်ဖြစ်မဟာစီရဝမလိဟင်းစီရဝတဲ့ပြုကိုပြုရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့ပြီးတော့အဘိဓမ္မစာရိကဝဆိုတာရှိပါတယ်ဒါလည်းပဲမပြုမနေရတဲ့ဝတ္တိပါဘုန်းကြီးတို့အဲ့ဒီဝမျိုးကိုပြုတဲ့အဘိဓမ္မစာရိယကိုဖြည့်တဲ့ပုဂ္ဂိုလ်သာအရိယဘုစသည်ဘောလေမျက်မှောက်ပြုနိုင်တယ်။ဟိုချုပ်တဲ့ပုဂ္ဂိုလ်တရားထုတ်ပြီမလို့တရားထုတ်မရဘူးလို့ဒီလိုဆိုလိုတာဘောလေ။ဒါကြောင့်မလို့ဒီအတ္တတ္ထမထေရလည်းပဲအဲ့ဒီသဘောမျိုးဘောလေမှာအခုလိုနေလားငါလားပေါ့လေနေလားညာလားတရားဥရလေလို့ဆိုတဲ့အနေနဲ့တကယ်တရားဥညာတုကိုမျောရှုပြီးတော့ပေါ့လေအကျိတ်နဲ့အာထုနေတဲ့ပုဂ္ဂိုလ်ဟာဤကံပြုရတဲ့ဥပိ္ပစာယဝတ်စသည်လိဟလိဟင်လိဟသွားပြီမယ်လို့လိဟစီမယ်လို့မိမိရဲ့ကိစ္စကိုသာဖြူစင်တဲ့ဆက်လက်ပြီးတော့ဒီသတိပ္ပံဘာဝနာတရားကိုသာမပြအထုတ်တင်တယ်ဆိုတဲ့အကြောင်းပေါ့လေအထာကရာဆရာဖွင့်ဆိုထားပါတယ်အဲဒါယောဂီရာဆိုလို့ရှိရင်တကယ်မရောက်ဖို့ပေါ့ဝစီရဲမှာလွမြောက်ရေးအတွက်လာအထုတ်တယ်ဆိုလို့ရှိရင်ရားမြလို့မဟုတ်ပြီမယ်လို့အကျိုးရနည်းတဲ့ကိစ္စတွေကိုတော့တတ်နိုင်ဆုံးရနာထားပြီးတော့ဗောလေအချို့ရများတဲ့ဟာတွေအဲ့ဒါတွေဦးစားပေးရပါတယ်အဲ့ဒါမှာဥပိ္ပစာယဥပိ္ပစာယဒီနိပိစာဥပိ္ပစာယဆရာမတပည့်တွေပြုရမယ်ဟိုတရားပြီးတော့ဆရာကလည်းပဲတပည့်တွေဘုံမှာပြုရမယ်ဟိုတရား အပြာလှန်ဖို့ဒါတွေဟာဘုတရားရှိပါတယ်မလုပ်မနေရတဲ့ကိစ္စတွေပါအဲ့ဒီလိုဘုတရားမျိုးကောင်တော်မှလိဟင်းစေပြီးတော့ကိုယ့်ကိစ္စကိုကိုယ်ဆောင်ရွက်နိုင်တယ်ဆိုတာလေးလေးနက်နက်မေ့ချထားပါတယ်ဒီမှာအဲ့ဒီလိုကိစ္စမျိုးမပြူပဲနေလို့ရှိရင်ဆရာကလည်းပဲတပည့်ပေါ်မှာပြုစီနေပြုရင်ဝတ္တပိဒဒုက္ခဆိုဝတ္တရားပြုတ်ခွက်တဲ့အဘသည်တပည့်ကလည်းဆရာဘုံမှာပြုစီဆရာဘုံမှာပြုစီရင်ဒါနဲ့မပြူပဲလွတ်နေလို့ရှိရင်အလားတူပဲဟုတ်အဘသည်ဝတ္တရားပြုတ်ခွက်တဲ့အဘသည်အပြာလန်တဲ့နေအဲ့ဒါလို့အရေးကြီးတဲ့အဘသည်စီတာတဲ့ကိစ္စဒီကိုတော်မှာလေဟင်းစီပြီးတော့ကိုယ်ကိစ္စကိုလုပ်ရမယ်ဆိုတာပေါ့လေဘုရားအလိုတော်ကြောင့်အတ္တကရဆရာကဖွင့်ဆိုထားပါတယ်အဲ့ဒါထောက်လို့ရှိရင်ဝိပဿနာလုပ်ဟာတကယ်ကိုယ်ကျိုးဝစီပါအစင်မလို့ဘလောက်အရေးကြီးတယ်လဲဆိုတော့သိကြဖို့ပါပဲအချင်းချင်းဝတ္တရားပြည့်ခွက်လို့ရှိရင်ဝတ္တရားပြည့်ခွက်မှုကြောင့်အာဘလည်းတဲ့ဘုရားယဟန်ဝိနည်းဗုဒ္ဓဥပဒေပေါ့လေပฏิမုခศีลဆိုတာရှိပါတယ်အဲဒီပฏิမုခศีลလည်းပြတ်ပါတယ်ဒါတော့ခေါင်းရတုတိနတ်ပြည်အန္တရာယ်လည်းပဲပြေးပါတယ်သူကမရောက်တာဘူးအခုလို့ထက်တန်းကြတဲ့မဲအန္တရာယ်ဖြစ်တာတော့အထူးပြောစရာမရှိတော့ဘူးကြည်မြတ်လောက်ကြီးမားတဲ့ဥပိ္ပဇေဝစသည်ကိုတော်မှမပြူပဲနဲ့ဝိပဿနာကိုသာအထုတ်ကောင်းသေးတယ်အဘမသိစီပြီးတော့အဘမသိဘူးဖြစ်ပြီးတော့ကြည်မြတ်လောက်မကြီးလေးစီဒီကိုပြုပြင်ခြင်းကြောင်းအောင်ပြုပြင်ခြင်းတန်ခါးကိစ္စကိုပြုလုပ်ဖဲနဲ့ဝိပဿနာကိုသာဦးစားပြီးအားထုတ်ရင်အဲ့ဒါဒီလိုဆိုရမရှိဘူးလို့စကားတဲ့တော့ထည့်ပြောဖို့တော့မလိုသလောက်သာပါလေဒီနေရာမှာဥပိ္ပဇေဝစသည်မပြုအပြင်းထန်ဝိပဿနာရှုနေတဲ့ယဟန်ဟာဥပိ္ပဇေစသည်တို့ထံကပါလေယဟန်ဆိုလို့ရှိရင်တော့ဒီခိုက်တံလေးမှာတော့တလတံဒီနလတံဒီဘောလေခွင့်တောင်းပြီးတော့အထုတ်ရပါတယ်ဒါမှအဘကလွတ်နိုင်ပြီးတော့အထုတ်တဲ့ကိစ္စနေရာမှာလည်းပဲစိတ်ချလက်ချပြီးတော့တရားသူကြီးရလွယ်တယ်လို့ဒီလိုအဆိုရှိပါတယ်ဒီနေရာဌာနမှာဒီဓမ္မနုဓမ္မပဋိပါဏလောကုတ္တရာတရားလျော်တဲ့တရားလျော်တဲ့အကျင့်ဟာဘုရားမြတ်စွာဘုရားအလေးနဲ့ထားတယ်ဆိုတာပေါ့လေဆက်လက်ပြီးတော့ပြောပါအောင်မယ်အဲဒါကတော့ပရိနိဗ္ဗာန်စံဃာတိဖြစ်ရကလေးပါပဲပရိနိဗ္ဗာန်စံဃာတိအဆုံးအမပါပဲဘုရားမြတ်စွာဟာအိန္ဒိယကုသိနာရံခေါ်တဲ့မြို့မလမင်းတို့ရဲ့အင်ဂျင်ဥယျာဉ်အတွင်းပရိနိဗ္ဗာန်စံတော်မယ်အပြုညုံဆုံးတော်မှာမဟုတ်လीနောက်ပြီးဆုံးလျောင်းတော်ဘူးကြီးအားဖြင့်လျောင်းနေထိုင်တော့ပေါ့လीဖြစ်ရခလေးပါပဲအဲ့ဒီကလေးကတော်တော်လေးစိတ်ဝင်စားစရာလည်းကောင်းပါတယ်မြတ်စွာဘုရားအလိုတော်ဟာလည်းပဲဘလောက်ကြီးမားတယ်ဆိုတာပေါ့လीနာလေဘုရားပေါ့ပြောရမှာပေါ့အဲ့လိုညီတို့အခါမှာတသုံးသောစိတ်ချဝလာကနတ်တီပြမာရီဟာပေါ့လေလာရောက်ပြီးတော့အဲ့ဒီစိတ်ချဝလာအတွင်းမှာနေရာလမရှိတော့အောင်ပေါ့လေအနှံ့အပြည့်တည်နေကြတယ်လို့ဆိုရတယ်ကြည့်ကြပါလားတခုဆိုရင်ကဘာတခုလို့တိုင်တာမလားမသိပါဘူးဒါတော့ထားပါတော့ ဘုရားမြတ်စွာကိုနောက်ဆုံးဖူးမြော်ခြင်းဆိုတဲ့အနေနဲ့ပေါ့လေဖူးမြော်ကြောကြပါလေတဲ့ဘဏ္ဍာသာမျိုးစုံဒူရီယာမျိုးစုံတွေလည်းပူဇော်ကြတယ်တဲ့အဲ့ဒီပူဇော်မှုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားမိတ်ကြကုန်လေးဟာသိပ်ပြီးတော့လေးနေပါတယ်အခုကာလပန်းရည်ကြစီမီနဲ့အချိန်ကုန်ပြီးတော့ကိုရှင်တရားမရောက်နိုင်မဲနဲ့ပေါ့လေပြီးရတဲ့ပုံကိုယ်တွေပေါ့အချိန်များများရွတ်ဖတ်ပြီးတော့ပြီးတော့တုံးလို့ပါတော့ခောက်ပြီးတော့ပေါ့လေရှည်တော့နောက်ခင်စီမီတွေနဲ့ကောပူဇော်ကြတာကရတာမျိုးပေါ့လေအဲ့ဒီပုဂ္ဂိုလ်ဒီချောင်းချားလို့ရှိရင်တော့ဘယ်လိုသဘောထားမလဲတော့မသိပါဘူး။ဘုန်းကြီးကတော့ဘုရားမြတ်စွာမိမ့်မာရမှုတွေအတိုင်းရှင်းရတော့မှာပါပဲ။အမြတ်ဆုံးပူဇော်ပဲဆိုတဲ့ခေါင်းစဉ်နဲ့နခောအာနန္ဒဣတဝဒစသည်ပေါ့လေ။ဆုံးမစာချောင်းနဲ့၅၆ချောင်းနဲ့ဆုံးမတာ။ဘုန်းကြီးအတူချောက်ပြီးတော့ပြောရမှာပေါ့။ဩအနန္ဒာတဲ့ပဏ္ဍသာဒုတိယအစရှိရဲ့ပူဇော်ပဲမျိုးစုံလို့ ਨੇ ပူဇော်ခြင်းခေါ်တဲ့ဒီမြတ်လောက်လေး ਨੇ တက်လောက်ကလေး ਨੇ ပေါ့လေလူတွေလက်တီဟာငါဖျားကိုအယူသီးပြုကြတယ်အဲ့ဒီကယုတိပြုတိမမြည်သေးပါဘူးတဲ့မြန်နုအသီပူမမြည်သေးပါဘူးတဲ့ပူဇော်အသီမမြည်သေးပါဘူးတဲ့ပတ်သာအသီမမြည်သေးပါဘူးတဲ့တလူရစားပြီးတော့မိတ်ချပါတယ်ဘယ်လိုဟာမျိုးမှပူဇော်ရာရောက်တယ်လဲဆိုတာပေါ့လေကုနာရဟယောက်ျားပဲဖြစ်ဖြစ်ယာမိမဘိက္ခုနီပဲဖြစ်ဖြစ်ပေါ့လေဥပစကအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်စီတော့ဘယ်ပုဂ္ဂိုလ်မဆိုပေါ့လေစောစောဘင်းကပြောခဲ့တဲ့အရာမျိုးနဲ့ပူဇော်လို့ပူဇော်ရမမြည်ဘူးဆိုတော့တကယ်ပူဇော်မှုအစ်စ်ကဘာတော့လို့ဆိုတော့အခုလိုသတိပ္ပံဘာဝနာတရားနဲ့တရားအထုတ်နေတာပဲမေဖို့နိဗ္ဗာန်လျော်တဲ့အကျင့်ကိုကြည့်နေကြတာပဲအဲ့ဒီလိုမျိုးသူသာဘိက္ခုဖြစ်ဖြစ်ဘိက္ခုနာဖြစ်ဥပဒကဖြစ်ဥပဒိကဖြစ်ဖြစ်ပေါ့လေငါဘုရားကိုယုံကြည်တည်မိတယ်တဲ့အလေးပြုကြည်တည်မိတယ်အမြတ်နိုးစီမိတယ်ပဒကြီးမိတယ်အမြတ်ဆုံးပူဇော်ခြင်းဖြင့်ပူဇော်စီမိတယ်အဲ့ဒီလိုမြတ်စွာဘုရားမိတ်ချထားပါတယ်ဒီတော့အရှင်အနန္ဒာကိုဆက်ပြီးတော့အမိတ်ရှိတာကတော့ခန္ဓာဟိုအနန္ဒာတဲ့ဒါကြောင့်မို့လို့မိဖို့နိဗ္ဗာန်နဲ့လျော်တဲ့အကျင့်ကိုကြည့်ပြီးတော့ငါတို့နေထိုင်မယ်လို့တင်တို့ဒီလိုအားထုတ်ရမယ်အားထုတ်ရမယ်အနန္ဒာတဲ့စိတ်ကဆုံးဖြတ်ပြီးတော့ပေါ့လေဘုရားမြတ်စွာကိုဖူးမြော်ကြောခြင်းပဏ္ဍသာစသည်တို့ဖြင့်ပူဇော်ခြင်းများဟာကုသိုလ်တရားကြီးတော့ဖြစ်ပါတယ်အရိယာတို့ရဲ့ထွတ်မြောက်ကြောင်းပင်ဖြစ်ပါတယ်သူပါလေထိုသူသောဖူးမြော်ကြောခြင်းပူဇော်ခြင်းမျိုးဟာဘုရားဘုရားတို့ကိုပူဇော်စီမမီဘူးလို့မမီသေးဘူးလို့ဒီလိုမိတ်ဆိုပါတယ်ဓမ္မဘယ်တော့လင်းနေတယ်လဲဆိုတာကြည့်ပါဘုရားသခင်မြင့်မြတ်တဲ့အလိုတော်ကိုထောက်ရဆရာကလည်းပဲဖွင့်ဆိုထားပါတယ်။ ဒီတော့ဒီနေရာဌာနမှာအတ္တကရာဆရာ၄နဲ့၄လေးဖွင့်ပြထားပါတယ်ကပ္ပပေါင်း၄သိချီနဲ့ကဘာတသိပတ်လုံးပေါ့လေပါရမီ၁၀ပါးစရိယ၃ပါးစွန့်ကြီးကြီး၅ပါးပေါ့လေဘုရားလုံးတို့ကျင့်သုံးရမယ်တရားတွေကိုပေါ့လေအကုန်လုံးပေါင်းရုပ်ပြီးတော့ပေါ့လေအလုံးအလုံးကိုခဲရင်ညုံညုံညင်ညင်နဲ့ဖြစ်ကြည့်ပြီးတော့ဖျားဖြစ်ရပါတယ်အဲ့လိုဖျားဖြစ်ရတာဟာနတ်တီလူတွေအလုံးစုံတတ္တဝါတွေဟာမဖို့ကိုလက်ငင်းရစီရအလုံးဟာသာဖြစ်ပါတယ်ဘဏ္ဍာစသီတို့နဲ့အပူဇော်ခံရမဟုတ်ပါဘူးအဲ့ဒါရည်ရမဟုတ်ပါဘူးအဲ့ဒါလိုပူဇော်ခြင်းမြလည်းပဲအေယာမှကုသိုလ်ကြီးကိုရစီပြီလို့ရောက်ရဲအားရပြီးတော့နေပြီဆိုလို့ရှိရင်ခန္ဓာတကယ်သဒ္ဒနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမှာကြုံကြိုက်ရသောနရေအတွက်သီလသိက္ခာ၊သမာဓိသိက္ခာ၊ပညာသိက္ခာသီလသမထဥပဒနာကုသိုလ်တရားတွေပေါ့လေခုနပြောခဲ့တဲ့ဟာရီတဲ့အစဉ်တန်းမြင့်တဲ့ကုသိုလ်တရားတွေနေရဏတရားတွေပေါ့လေအမတုဘဝနဲ့နေလို့ရှိရင်တော့ယခုဘဝမှာမဖို့နိဗ္ဗာန်ကိုမရနိုင်တော့ကိုယ်ရှင်းမှလည်းမထွက်မြောက်နေတော့အဲ့ဒါလို့ဆိုရှိပါတယ်ဓမ္မထာရဆက်လိုက်ပါသေးတယ်ကိုရှင်းမှမထွက်မြောက်နေသေးတာမဟုတ်ပါဘူးတဲ့အဲ့ဒီလိုမျိုးပူဇော်ခြင်းဟာဗုဒ္ဓသာသနာကိုဗုဒ္ဓရည်ကျင်းမှုကိုဗုဒ္ဓအဆုံးမကိုသတိကသမာဓိသိက္ခာပညာသိက္ခာကိုတနည်းမြရုံးတစ်ခါတော့လင်းမြတော့မှတိရံစီနိုင်တဲ့တိရံစီနိုင်တာမဟုတ်ပါဘူးအဲ့ဒါလိုဆိုထားပါလေဘယ်လောက်ထိဆိုထားလဲဆိုတော့ကြီးကျယ်တဲ့ကျောင်းတဲ့ကြီးကြီးတစ်ထောင်စီရီကြီးတစ်ထောင်ကိုဘယ်တော့မှလေဆောက်လုပ်တည်ထားစေကံမူတခတယကအာသာကြီးမားတဲ့အကျိုးကိုပေးနိုင်တဲ့ကုသိုလ်များဖြစ်ပါတယ်တဲ့သာသနာတော်ကိုတည်တတ်စေနိုင်တဲ့ပူဇော်မှုမျိုးတော့မဟုတ်ဘူးတဲ့အဲ့လိုဆိုထားပါတယ်ကျူးလွန်စော်ကားတဲ့ဥဒိကမကိရိစာတွေကိုရှောင်တိမ်ပယ်တဲ့သီလစိတ်ထဲမှာဖြစ်တဲ့ကိလေသာတွေကိုကာကွယ်ကုစားပယ်တဲ့သမထခေါ်တဲ့သမာဓိယုံနာတရားတွေမှာအစွဲမျိုးမျိုးဖြစ်ပြီးတော့ရှိနေတဲ့ပုဂ္ဂိုလ်ဟာအခုလိုဝိပဿနာတရားတွေအားထုတ်လို့ယုံနာပိုက်ချသီးမှုကအစဝိပဿနာဉာဏ်ဤအစဉ်ဖြစ်လာတာဝိပဿနာဆိုတဲ့ပฏิပတ်ကိုကိလေသာတွေကိုနှိမ်နှင်းတဲ့ကိလေသာတွေအားနဲ့ပြုလုပ်တဲ့ပฏิပတ်အခြင်းကိုကြည်ညင်းတည်သားလည်းဖယားနဲ့ထိတ်တန့်သင့်လျော်တဲ့ပူဇော်ခြင်းမြည်တယ်တဲ့သာသနာကိုလည်းပဲရှိမြစ်စွာတည်တတ်စေနိုင်တယ်ဒါကြောင့်အချင်းဖြင့်ပူဇော်ခြင်းကိုသာလည်းအလေးမြတ်ပြုစီလိုလို့ခန္ဓာပြောခဲ့တဲ့အတိုင်းပေါ့လေဘုရားမြတ်စွာကမိကြားထားတဲ့အချက်တွေကိုအထောက်အထားဆရာကပို့လွှင့်အောင်ဆိုပြီးတော့ဖွင့်ဆိုထားပါတယ်မသားဆရာအမှန်ကောက်ပါတယ်အဲဒီနောက်ဆုံးဘုရားမြတ်စွာ ပြိဋ္ဌာန်စံဃာနီးမှာမိတ်ချတဲ့အဆိုအမိတ်သူရဲ့အဖွင့်အထက္ခရာအဆိုအမိတ်အဲဒါတွေကိုပေါင်းစပ်ပြီးတော့ကျေးဇူးပြုမှာဆီစားတော်ရဲ့ကြီးကအနှစ်တရာလေးမှတ်အောင်မှတ်တတ်အောင်ဆိုပြီးတော့ပေါ့လေဆောက်ဖို့ကလေးလုပ်ခဲ့ပါတယ်ယောဓုပစ္စည်းနဲ့ပူဇော်ခြင်းဟာသာသနာကိုရှိစွာဆောင်ထားနိုင်ပါဘူးတဲ့အမိစ္ဆပူဇာသာသနာရှိစွာမဆောင်နိုင်တဲ့သောသောဘင်္ဂပြောခဲ့တဲ့ဟာရပ်စားဖျားကိုနောက်ဆုံးပူဇော်ခြင်းအနေနဲ့ပန်းနေပါလေဆုံးလို့ခါပြုတော်လေဒါယုတ်ထုနဲ့မြတ်စွာဘုရားကိုပူဇော်တဲ့ခေါ်တယ်အခုကလည်းပဲမျိုးစုံယုတ်ထုနဲ့ပူဇော်တာယွတ်တာဖတ်တာဒါမျိုးတွေပေါ့လေအဲဒါအာမိသပူဇော်တဲ့တရားမှာပါပဲအာမိသပူဇော်သာသနာရှိစွာမဆောင်နိုင်ဓမ္မနုဓမ္မပဋိပါဏသုဒ္ဓရတရားလျော်တဲ့အကျင့်သာတရားကျင့်မဲ့ဆိုရဲဥတီချက်နဲ့ပေါ်လိကုလသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမှာကလျာဏမိတ်္တစသည်ပေါ်လိအစဉ်ပြေတော့ခါလေးကုလသတိပ္ပဘာဝနာတရားတွေအထုတ်လို့ဤရသမားကြီးပညာတွေရှေ့ပိုင်းကပြည့်စုံအဲနောက်ဆုံးမေဖို့နိဗ္ဗာန်နဲ့အဲမေဖို့နိဗ္ဗာန်လည်းရသွားမှာပဲကိုယ်ဆင်းရဲမှလည်းလုံးမြောက်နိုင်တာပဲအဲ့ဒီအချိန်လေးရောက်အောင်အထုံနေတဲ့ပုံကိုယ်တွေဟာဖရာရဲ့အချိန်နှီးမှတရားချိန်နှီးတိုင်းကျင့်သုံးရတဲ့ပฏิပတ်တိကျင့်သုံးလို့အကျိုးရလာပฏิဝေဒတနည်းဖြစ်လည်းပဲသီလသာသနာသမာဓိသာသနာပညာသာသနာကိုယ်လုံးစိတ်ထားသုံးပါလုံးပေါ့လေပြည့်နေစာရီကင်းပြီးတော့တရှင်းရည်ကြီးစေတာနုညတိမ်ဝေးစေတာပူလောင်ဆင်းရဲမှုတွေကင်းစေပြီးတော့နှစ်သက်စရာဖြစ်တဲ့အနေထားတည်ရောက်အောင်ပေါ့လေအဲလိုကျင့်သုံးရတဲ့တရားကိုဓမ္မနုဓမ္မပတိပါဏဘာနာလို့ခေါ်ပါတယ်အဲဒီကိုကျင့်ထားတဲ့တရားတွေနဲ့မြတ်စွာဘုရားကိုပူဇော်ရတာမှသာသနာအတွင်းရှိတယ်တဲ့ဓမ္မပူဇာသမဘုရားသာသနာရှိစွာဆောင်ထားနိုင်တဲ့အဲ့ဒါလေးဆိုပါတယ်ဓမ္မသိကောင်းပါတယ်ဓမ္မအဲ့ဒါလေးကိုသေချာမှတ်သားပြီးတော့ပေါ့လေဘုရားမြတ်စွာသာသနာဗုဒ္ဓယဉ်ကျေးမှုကြီးအရှိတီဖို့ရာအတွက်ဘာလို့သလဲဆိုတော့ကောင်းကောင်းနားလည်ပြီးတော့ပေါ့လေမိမိတို့ကိုယ်တိုင်ကဓမ္မပူဇာလုံလုံလောက်လောက်ပူဇော်နိုင်ဖို့အသေးအရေးကြီးတယ်ဆိုတာပေါ့လေမှတ်သားဖို့ပါပဲခုနပြောခဲ့တဲ့အတ္တတ္ထယဟန်လို့ပေါ့လေကိုရုပ်ကိုစီးပွားနားလည်တဲ့ယဟန်ကျိုးစားအားထုတ်တာအဲဒီယဟန်နမူနာယူပြီးတော့ပေါ့လေကိုရုပ်ကိုစီးပွားအစ်အမှန်ဖြစ်တဲ့ကျင်းနီးမှလဲ့လာပြီးတော့တကယ်လက်တွေ့ကျင့်သုံးပြီးတော့တရားသူတရားမြတ်တွေရတော့အားထုတ်လို့ရှိရင်ဒီပုဂ္ဂိုလ်ဟာပရိယတ္တိကျင်းနီးအမှန်လည်းပြည့်စုံသွားတယ်ကိုရိုးအတွက်လက်တွေ့ကျင့်သုံးမှုပฏิပတ်တရားလည်းပဲရှိနေတယ်ရှိနေတယ်ပฏิပတ်တရားနာကိုဖြည့်ဆည်းဖို့ရလည်းရောက်ကျင်းနီးမှနဲ့ပฏิပတ်တိလက်တွေ့ကျင့်သုံးမှုပေါင်းစားလိုက်တဲ့အခါကျတော့အကျိုးရလကစိတ်စေခြင်းမှုကအစအတိညာဏ်အစဉ်စဉ်အစဉ်စဉ်ဖြစ်ပြီးတော့မညာဖုံညာနဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့ဝဆင်းရဲမှလွတ်မြောက်သွားနိုင်တဲ့ပฏิဝေဒပရိယတ္တိသာသနာပฏิပတ်တိသာသနာပฏิဝေဒသာသနာအဲဒါအထုတ်တဲ့ပုဂ္ဂိုလ်ပိုင်သွားတာပဲအဲ့ဒါသာသနာပိုင်ပေါ်တာပဲသာသနာပိုင်ဖြစ်ဖို့ဆိုတာကစာရုကသဝနမနစိကာရယတ္တာဟိသာသနာစံပတ္တိဆိုတာပါမ ိမိတဏ္ဍမှာဘုရားဆုံးမပရိယတိပฏิပတ်တိပရိဝေရဓမ္မမဟုတ်သလိုရှိသီလသာသနာဓမ္မတိသာသနာပညာသာသနာခေါ်တဲ့သိက္ခာ၃ရပ်အဲဒါကိုศาสนาခေါ်ပါတယ်အဲဒါပြည့်စုံအောင်မြင်မှုကိုသမ္ပတ္တိလို့ခေါ်ပါတယ်ศาสนาသမ္ပတ္တိမိမိတဏ္ဍမှာအဲ့ဒီ၃မျိုးပြည့်စုံခြင်းအလကားနေလို့ပြည့်စုံတာမဟုတ်ပါဘူးမဆောပြအချိန်မောင်းမြတ်စွာရှိခိုးနေလို့ပြည့်စုံတာမဟုတ်ပါဘူးတနည်းလုံးရွတ်ဖတ်နေလို့ပြည့်စုံတာမဟုတ်ပါဘူးဘာရည်ရစီမီးတွေနဲ့ပူဇော်နေလို့လည်းပြည့်စုံတာမဟုတ်ပါဘူးဆူတောက်နေုံနဲ့လည်းပြည့်စုံတာမဟုတ်ပါဘူးတခဲသာသနာကိုယ်ကိုယ်ဝိသာသနာရစေခြင်းလို့ရှိရင်သာရုကံဆောနာလက်တွေ့ကျင့်သုံးဖြစ်နိုင်အောင်တရားတွေဘယ်လိုကြည့်ရသလဲဆိုတာပေါ့လေလေ့လာရပါတယ်နားထောင်ရပါတယ်ဗုဒ္ဓနိစ္စကလျာဏမိတ္တတွေထာမနားထောင်ရတယ်ဒီနေ့မှနေတည်သွားပြီပရိယတိသာသနာလိုအပ်တော့ပြည့်လိုတော့ပြည့်စုံသွားပြီဒုတိယတော့ဇာတုကမနစိကာရကောင်းကောင်းကိုရိုးရိုးတေးတေးလေးလေးစားစားအကျင့်သုံးရမယ်သတိပဋ္ဌာန်ပါဝင်တရားအထုတဲ့ပုဂ္ဂိုလ်တွေဆိုရင်ပေါ်တဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့ခွင့်ကြတဲ့အောင်ရောက်အောင်အားစေရမယ်ချိန်ပေးရမယ်စိတ်ကနိုင်မလားပေါ့ဒီလိုချိန်ပေးရမယ်အဲ့ဒါဆိုရင်တတိဖြစ်လာပါပြီတတိလက်ကပ်လာပြီတတိကလို့ရှိရင်လည်းစိတ်ဆူဆီးမှုတမာရီရလာပြီအဲ့ဒါတမာရီသာသနာပဲအဲ့လိုယူသေးသေးလောက်ရတာပဲယူသေးသေးရှင်နီမှာနှထောင်းပေါ့ပြပြလုံးလုံးမရပါဘူးယူသေးသေးစိစိဆတ်ဆတ်လို့မှမာရီသာသနာချိန်ပြီးတော့မှတ်ပါများတော့အောင်နဲ့မှစိတ်နဲ့ခွင်ကြတဲ့ပြီးတော့ကဏ္ဍကသမารိယလည်းပဲအာစိတ်ခုနစူးစိတ်မိရအာယုံမှာကြာလာတာအခါကကြာလာတာပဲအဲ့ဒါဒီရင့်တန်လာလို့ရှိရင်ယုံနာပိုက်ချတိမှုကအစင်းစင်းဆက်စစ်ညာနေပွင့်လာတာပဲအဲ့ဒါပညာသာသနာပဲသီလသာသနာရောသမာဓိသာသနာပညာသာသနာရောသာသနာ၃ရပ်ပြည့်စုံတာပဲအဲ့ဒါအကြောင်းတစ်ချက်ပြည့်စုံမှာပါလေဒီသာသနာမိမိသာနာမှာရောက်အောင်ပြည့်စုံအောင်ပိုင်အောင်ဒီသာသနာရောက်အောင်လုပ်တဲ့ဤတွေပေါ့ကြာကြာနာနာစုစိတ်နာကြာမှာလုံငန်းခွင့်ဝင်လို့ရှိရင်လည်းတိတိကြကြသာရိကံမရတိကာရဆိုတာပဲတိတိကြကြရှိမှရမှာအဲ့ဒီနှစ်ချက်ပြည့်စုံသွားပြီဆိုလို့ရှိရင်မြတ်စွာဘုရားသာသနာမိမိမှာပြည့်စုံလာတော့မိမိပိုင်းလာတာပဲအဲ့ဒါသာသနာပိုင်းဖြစ်အောင်ပြုလုပ်တာတဲ့အဲ့လိုအနေထားတည်းရအောင်ကြိုးစားဖို့ရမြတ်စွာဘုရားကအေးလူရည်နဲ့တည်းပြမာတွေကိုပေါ့လေဟောပြီးတော့ကိုဆင်းရဲမှလို့ဖွင့်ရတာပါဘာရည်ရစီမီတဲ့ဂုံတော်တွေရွတ်ဖတ်ပြီးတော့အဘူးစောခမ်းဖို့မဟုတ်ဘူးဆိုတာပေါ့လေအဲ့ဒါကိုသိစေချင်လို့ရသော်ပြပရိသတ်ဘာဆံဃာနိမရသော်ပြမိကြတဲ့အချက်တွေကိုအထက်ကဆရာကနားလည်အောင်ဖွင့်ဆိုခဲ့တာတည်တည်ချာချာစူးစိုက်စိုက်မတ္တနာယူပြီးတော့ကြိုးစားအထုတ်ပြီးတော့ဗောလိကိုယ်ပိုင်သာသနာဖြစ်အောင်ကြိုးစားကြဖို့ပါပဲ
စာတူ